အိန္ဒိယနိုင်ငံရဲ့2019နိုင်ငံသားဖြစ်ခွင့်ဥပဒေသစ်ကိုအကောင့်ထဲပေါ်မယ်လို့အစိုးရကလက်တလောကြေညာလိုက်ပြီးတဲ့နောက်အိန္ဒိယနိုင်ငံမှာဆန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်လာပါတယ်။နောက်လာကျင်းပမဲ့အထွေထွေရက်ကောက်ပွဲမတိုင်ခင်ကြေညာလိုက်တဲ့ဒီအမိန့်ကြောင့်လူအဖွဲ့အစည်းအတွင်းကွဲပြားစီတယ်လို့ဆွဆွဲမှုတွေလည်းအတော်များများထွက်ပေါ်လာပါတယ်။ဒီဥပဒေအရဘာသာရေးဖိနှိပ်မှုတွေကြောင့်ပါပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေအိန္ဒိယကို2014ဒီဇင်ဘာ31ရက်မတိုင်ခင်ထွက်ပြေးဝင်ရောက်လာကြတဲ့လူတွေကိုနိုင်ငံသားလျှောက်ထားခွင့်ပြုထားပါတယ်။မွတ်စလင်တိုင်းပြည်တွေဖြစ်တဲ့အဲ့ဒီ၃နိုင်ငံကထွက်ပြေးလာတဲ့လူတွေထဲမှာအစ္စလာမ်ဘာသာဝင်တွေတော့လျှောက်ထားခွင့်ပြုမထားပါဘူး။လက်ရရင်အုပ်စုတွေအပါအဝင်အတိုက်အခံနိုင်ငံရေးပါတီတွေနဲ့မွတ်စလင်အတိုင်းအဝိုင်းကကောင်းဆောင်တွေကတာဟာမွတ်စလင်တွေကိုခွဲခြားဆက်ဆံတာဖြစ်တယ်လို့ပြောဆိုကြပါတယ်။ကျင်းညာချက်ထွက်လာပြီးတဲ့နောက်နိုင်ငံတကာလူမြင့်ချမ်းသာခွင့်အဖွဲ့ AI ကလည်းအိန္ဒိယရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့စံတမ်းဖို့တွေတန်းတူညီမျှမှုနဲ့နိုင်ငံတကာလူအခွင့်အရေးဥပဒေတွေကိုဆန့်ကျင်တဲ့ခွဲခြားဆက်ဆံမှုဥပဒေတရားသားဖြစ်တယ်လို့ပြောပါတယ်။